This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ95မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည့်ဆုံကြပါစေ။အခုချိန်ကစပြီး Radio NUG Season 2ကိုဓာတ်ရိုက်အတံလွှင့်ပေးနေပါပြီ။
ရေဒီယို NUG သတင်းရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝပြီးစစ်အာဏာရှင်ဗီဒိုမှခင်ဝေပြီးကိုယ်စိတ်နှစ်ပါးဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG ဝိုင်းတော်သားတွေကဆုတောင်းမေတ္တာပို့သလိုက်ရပါတယ်မင်္ဂလာမနက်ခင်ပါခင်ဗျာအခုချိန်ကစတင်ပြီးတော့2025ခုနှစ်စက်တင်ဘာလ22ရက်Radio NUG မနက်ပိုင်းထုတ်လွှင့်မှုတွေကိုစတင်တော့မှာဖြစ်ပါတယ်ပထမဆုံးအနေနဲ့စည်ရေးသတင်းကောင်းထုတ်ချက်တွေကိုရန်နိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ
Radio NUG သောရရှင်များမင်္ဂလာပါခင်ဗျာခုချိန်ဆက်ပြီး Radio NUG ရဲ့မနက်ခင်းစည်ရေးသတင်းများကိုကျွန်တော်ရန်နိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာပထမဆုံးတင်ဆက်ပေးမယ့်စည်ရေးသတင်းကတော့လောင်းလုံးမှာစစ်ကော်မရှင်စစ်ကြောင်းကိုပိတ်ဆို့တိုက်ခိုက်ခဲ့ရမှာ၄ဦးထပ်မံတေဆုံးခဲ့တယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်။ဒီနေ့တိုင်းတဝဲမြို့နယ်မှာလောင်းလုံးမြို့နယ်ကိုရောက်ရှိလာတဲ့စစ်ကော်မရှင်စစ်ကြောင်းကိုပိတ်ဆို့တိုက်ခိုက်ခဲ့ရမှာ၄ဦးထပ်မံတေဆုံးခဲ့တယ်လို့လောင်းလုံးမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ကထုတ်ပြန်ထားပါတယ်။စက်တင်ဘာလ18ရက်မနက်3:00ခွဲကအင်းအား100ပါစစ်ကော်မရှင်စစ်ကြောင်းကိုရဟောင်းဝရွာအနီးမှာလက်အုပ်မှုရယူပြီးပြစ်ခတ်တိုက်ခတ်နိုင်ခဲ့တယ်လို့ဆိုပါတယ်။တိုက်ခတ်မှုအတွင်းစစ်ကော်မရှင်တပ်ဖွဲ့ဝင်၄ဦးထိမှန်တေဆုံးခဲ့ပြီး3ဦးထိခဲ့ဒဏ်ရာရခဲ့တယ်လို့သိရပါတယ်။အဲ့ဒီနောက်တော်လန်တိုင်တိုက်ပွဲဖြစ်ပွားရာနေရာကိုထွက်ပြေးလာတဲ့စစ်ကော်မရှင်တပ်ဒုတိယစစ်ကြောင်းကိုပဒေသာရှိထွက်မိုင်း3တွဲဖြင့်မိုင်းဆွဲတိုက်ခတ်ခဲ့တယ်လို့ဆိုပါတယ်။မိုင်းဆွဲတိုက်ခတ်မှုတွင်စစ်ကော်မရှင်တပ်ဘက်ကထိခိုက်ဒေဆုံးမှုများပြားခဲ့ပြီးအရေးထွက်ကိုတော့ဆက်လက်စုံစမ်းဆဲဖြစ်တယ်လို့ဖော်ပြထားပါတယ်။အဲ့ဒီတိုက်ခတ်မှုကိုလောင်းလုံးမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဒေါနာစစ်ကြောင်း3 KBDF ဒေါနာတပ်ခွဲ9 LPF တဝဲခရိုင်ပြည်သူ့ကာကွယ်ရေးတပ်ဦး DDPTF နဲ့ Federal ဒူဝန်ကျဲတပ်ဖွဲ့တို့ကပူးပေါင်းဆောင်ရွက်ခဲ့တာဖြစ်ပြီးအထိခိုက်မရှိပြန်လည်ဆုတ်ခွာနိုင်ခဲ့တယ်လို့သိရပါတယ်ခင်ဗျာ။အခုတခါဖားကန်မြို့နယ်မှာအကြမ်းဖက်ဆက်တပ်ပစ်ခတ်မှုကြောင့်အရသာ2ဦးသေဆုံးပြီး2ဦးဒဏ်ရာရတယ်ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်။ကချင်ပြည်နယ်ဖားကန်မြို့နယ်မှာစက်တင်ဘာလ20ရက်ည17:30ခန်းကဖားကန်ဘူဟာကုန်းကစစ်တပ်ကဆိုင်းတောင်ရက်ကွက်3ကိုလက်နက်ကြီးနဲ့ပစ်ခတ်ခဲ့ရမှာမျိုးသမီးတူပေါင်မှာဒဏ်ရာပြင်းထန်စွာရရှိခဲ့ပြီးနေအိမ်အချို့လည်းပျက်စီးခဲ့တယ်လို့ဒေသသတင်းတွေအရသိရပါဗျ။အဲ့ဒီညပိုင်းမှာဒရုန်းနဲ့ဘုံကျဲတိုက်ခတ်မှုကြောင့်လည်းအဲ့ဒီရက်ကွက်မှာထိခိုက်ပျက်စီးခဲ့တယ်လို့သိရပါတယ်။ဒါ့အပြင်စက်တင်ဘာလ20ရက်ညနေပိုင်းမှာလုံကင်းကျေးရွာနဲ့မော်စီစာကျေးရွာနီးတစ်ဝိုက်ရှိလက်ဖက်ရည်ဆိုင်တစ်ခုနဲ့ရခိုင်ရိုးရာယုံနီးမှာအမျိုးသား2ဦးတနက်တန်ရံများနဲ့တေဆုံးနေတယ်လို့သိရပါတယ်ခင်ဗျာ။ဆလဘီတပိတ်ချင်းမှာစစ်ကော်မရှင်လေကြောင်းတိုက်ခတ်မှုကြောင့်ပြည်သူ4ဦးတေဆုံးခဲ့တယ်ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်။မန္တလေးတိုင်းတပိတ်ချင်းမြို့နယ်ကြောက်ပြာကျေးရွာကိုစစ်ကော်မရှင်တပ်ကလေကြောင်းကနေဘုံကျဲတိုက်ခတ်ခဲ့တာကြောင့်အပြစ်မဲ့ပြည်သူ4ဦးတေဆုံးခဲ့တယ်လို့MTY PDF ကထုတ်ပြန်ထားပါတယ်။စက်တင်ဘာလ22ရက်နေ့လယ်2နာရီဝန်းကျင်မှာစစ်ကော်မရှင်တပ်က White Train နဲ့ဘုံကျဲတိုက်ခတ်ခဲ့တာဖြစ်ပြီးအရသာပြည်သူ4ဦးသေဆုံးခဲ့ကာဒဏ်ရာရရှိသူ10ဦးရှိခဲ့တယ်လို့ဆိုပါတယ်။အလားတူပဲနေ့လယ်2နာရီဝန်းကျင်ကမှလည်းစင်ကူးမြို့နယ်ငကမောက်တောင်ပေါ်ကိုနှစ်ကြိမ်လေကြောင်းတိုက်ခတ်မှုပြုလုပ်ခဲ့ရမှာပြည်သူ2ဦးထိခဲ့ဒဏ်ရာရရှိခဲ့တယ်လို့သိရပါတယ်။ဒါ့အပြင်ပြည်သူကာကွယ်ရေးတပ်မတော်မန္တလေးအနေနဲ့ဒေသတွင်းရှိကာကွယ်ရေးအင်အားစုများနဲ့ပူးပေါင်းပြီးမရယာမြို့နယ်စင်ကူးမြို့နယ်နဲ့တပေချင်းမြို့နယ်ကစစ်ဘေးကြောင်စခန်းများကိုတွားရောက်ကာအားပေးစကားပြောကြားခြင်းကျန်းမာရေးစောင့်ရှောက်မှုများလှုံ့ဆော်ပေးခြင်းစားနပ်ရိက္ခာနဲ့အဝတ်ထည်ကူညီပံ့ပိုးခြင်းများကိုဆောင်ရွက်ပေးနေတယ်လို့ဖော်ပြထားပါတယ်ခင်ဗျာခုကတင်ဆက်ပြီးမှာကတော့မိုးပြင်းမှာစပားရိတ်နေတဲ့လေသမား3ဦးကိုစစ်ကော်မရှင်တပ်ကဖမ်းဆီးနှိပ်စက်ပြီး2ဦးထွက်ပြေးလွတ်မြောက်လာတဲ့ဆိုတဲ့သတင်းပဲဖြစ်ပါတယ်ရှမ်းကရင်နီနယ်ဆက်မိုးပြင်းမြို့နီးမှာစပားလာရိတ်နေတဲ့လေသမား3ဦးကိုစစ်ကော်မရှင်တပ်ကဖမ်းဆီးနှိပ်စက်ခဲ့တယ်လို့ကရနီ People's Voice သတင်းဌာနကဖော်ပြထားပါတယ်။မိုးပြင်းမြို့နီးမှာစပားရိတ်နေတဲ့ရသားပြည်သူ3ဦးကိုစစ်တပ်ကစက်တင်ဘာလ19ရက်နေ့မှာဖမ်းဆီးခဲ့ပြီးခြေသက်လက်သေးတွေခွာနေရွက်တွေလှိဖြက်ရိုက်နှက်နှိပ်စက်တာတွေလုပ်ဆောင်ခဲ့တာလို့ဆိုပါတယ်။အဲဒီနောက်စက်တင်ဘာလ20ရက်ညနေ6နာရီခန့်မှာအဲဒီလက်သမား3ဦးတည်းက2ဦးဟာထွက်ပြေးလွတ်မြောက်လာခဲ့ပြီးကြံတယောက်ကိုတော့မကယ်နိုင်ခဲ့ဘူးလို့သိရပါတယ်။ ဝိုးပြဲမြို့ကိုဇူလိုင်လ3ရက်နေ့မှာစစ်ကော်မရှင်တပ်ကပြန်လည်ထိန်းချုပ်နိုင်ခဲ့တာဖြစ်ပြီးဇူလိုင်လ10ရက်နေ့မှာဖဲကုံမိုးပြဲလွိုင်ကော်လမ်းမကြီးကိုပါထိန်းချုပ်ခဲ့တာကြောင့်အနီးမှာရှိတဲ့ဒေသခံတွေဟာလက်အေးကထောင်နဲ့ချီကိုခြံရိုက်ခဲ့ပြီးစစ်ဘေးတင်းရှောင်ခဲ့ရတာဖြစ်ပါတယ်။ပြီးခဲ့တဲ့ဩဂုတ်လ30ရက်ကလည်းဒီမော့ဆူမြို့နယ်နမ်မဲကုံဒေါငန်ခါလမ်းမပေါ်မှာစိုက်ကင်းနဲ့ဖြတ်တန်းသွားလာနေတဲ့ရဲသားတို့ကိုစစ်တပ်ကပြစ်ခတ်တပ်ဖြတ်ခဲ့ပါသေးတယ်ခင်ဗျာ။ဆက်လက်ပြီးတင်ဆက်ပေးမယ့်စစ်ရေးသတင်းကတော့ရုံးစည်ကြီးရွာမှာတက်ဆွဲထားတဲ့ပြည်သူစစ်နယ်ရဲပူးပေါင်းစစ်ကြောင်းမှပစ္စည်းလူဖောက်ထွင်းခိုးယူမီးရှို့ပြီးမူရည်စေးသုံးဆွဲကအမျိုးသမီးများအားအဓမ္မပြုကျင့်နေဆိုတဲ့သတင်းပဲဖြစ်ပါလေ။မြင်းကြံမြို့နယ်ရုံးစည်ကြီးရွာမှာတက်ဆွဲထားတဲ့စစ်ကြောင်းဟာမြင်းကြံပြည်သူစစ်လေးလုံးမအဖွဲ့နဲ့ပေါ်ပြီးရက်တရင်ငါးတို့ပါဝင်ပြီးအဲ့ဒီစစ်ကြောင်းဟာရောက်ရှိလာတဲ့ချိန်ကစပြီးနေရင်တွေကပစ္စည်းတွေဖောက်ထွင်းခိုးယူခြင်းမီးရှို့ဖျက်ဆီးခြင်းနဲ့မြို့သမီးများအပေါ်မရင်းကျင်ခြင်းစတဲ့အကြမ်းဖက်လုပ်ရက်တွေကျူးလွန်ခဲ့ကြောင်းလူမှုလှုပ်ရှားမှုကော်မတီတောင်းတာမှသတင်းထုတ်ပြန်ထားပါတယ်။စက်တင်ဘာလ20ရက်ကရေခါရွာရှိကုန်စုံဆိုင်တစ်ခုမှငွေသား15သိန်းခန့်ဆန်အိတ်တွေနဲ့အခြားစားသုံးကုန်ပစ္စည်းတွေကိုလုယူခဲ့ပြီးမြို့သမီးတူထံကနဂွင်းလက်စွပ်နဲ့ရွှေတဲ့ပစ္စည်းတွေကိုအတင်းအဓမ္မချွတ်ယူခဲ့တယ်လို့ဖော်ပြထားပါတယ်။ဒါ့အပြင်စစ်ကြောင်းလှုပ်ရှားရာလမ်းတစ်လျှောက်မှာပြည်သူထံမှဖုန်းအလုံးရေ100ကျော်ကိုသိမ်းဆည်းခဲ့ပြီးလူယူထားတဲ့ငွေကြေးတွေကိုလည်း၎င်းတို့ရဲ့မိသားစုများထံ KP နဲ့ Wave Pay မှတဆင့်လွှဲပြောင်းပေးပို့ခဲ့တယ်လို့သိရပါတယ်။စစ်ကြောင်းတစ်လျှောက်ရပ်ဘူးများ၊ဘီယာဘူးများနဲ့မျိုးသားသုံးကွန်တိုများကိုပါဆွန့်ပစ်ထားတာကိုတွေ့ရပြီး၎င်းတို့ဟာမူရင်းစေဝါသုံးဆွဲမှုကြောင့်လူမဆန်စွာအမျိုးသမီးငယ်များကိုမရင်းကျင့်ခဲ့တယ်လို့အသိပေးထားပါတယ်။ရုံးစည်ကြီးနဲ့တံပိရကြေးရွာများမှာဆိုလာပြားများ၊ဘက်ထရီအိုးများ၊ဒဏ်အိုးများပကံများနဲ့ကော်ဘုံများကိုဖျက်ဆီးခဲ့ပြီးအချို့ပစ္စည်းတွေကိုတော်ရင်နေရာများမှာစွန့်ပစ်ထားခဲ့တယ်လို့ဖော်ပြထားပါဗျ။အဲ့ဒီစစ်ကြောင်းမထွက်ခင်တီတာရုံမွန်က၎င်းတို့ကိုဘောက်စုတသိန်းစီပေးထားတယ်လို့လည်းသိရပါဗျ။စက်တင်ဘာလ20ရက်ကရုံးစည်ကြီးမလိုင်လမ်းပိုင်းမှာမိုင်းရှင်းလင်းလုပ်နေစဉ်အရက်မူးနေတဲ့ကျမ်းပတ်ရဲတွေဟာတိုက်မိုင်းကိုကန်ကြည့်ရမှပေါက်ကွဲမှုဖြစ်ပြီးအချို့သေဆုံးကအချို့ဒဏ်ရာရရှိခဲ့တယ်လို့အသိပေးထားပါဗျ။ဒါပြင်စစ်ကြောင်းကိုဦးဆောင်သူဘုံမှုတူးဟာမျက်နှာဒဏ်ရာနဲ့မိထီလာတို့ပို့ဆောင်ထားတယ်လို့ဖော်ပြထားပါဗျခင်ဗျာ။ဆလဘီတပတ်အတွင်းအလင်းဝင်လက်နက်ချစစ်တုံးမှန်းဖြစ်ဖမ်းဆီးရမိခဲ့တဲ့စစ်သားရဲနဲ့ပြည်သူစစ်တပ်ဖွဲ့ဝင်18ဦးရှိခဲ့တဲ့ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်။2025ခုနှစ်စက်တင်ဘာလဒုတိယပတ်အတွင်းအလင်းဝင်လက်နက်ချစစ်တုံးမှန်းဖြစ်ဖမ်းဆီးရမိခဲ့တဲ့စစ်သားရဲနဲ့ပြည်သူစစ်18ဦးရှိခဲ့တယ်လို့ပြည်သူ့ပန်းနိုင်ကထုတ်ပြန်ထားပါတယ်။ယခုတစ်ပတ်တွင်ရှမ်းပြည်နယ်မန္တလေးတိုင်းပဲခူးတိုင်းနယ်ဂီနီပြည်နယ်တို့မှအလင်းဝင်လာခဲ့တဲ့စစ်သား6ဦးရှိခဲ့ပြီးအားလုံးဟာစစ်မှုထမ်းတပ်သားတွေဖြစ်ကြတယ်လို့ဆိုပါတယ်။ဒါ့အပြင်စကိုင်းတိုင်းအတွင်းစစ်သား10ဦးနဲ့ပြည်သူစစ်2ဦးကိုလည်းစစ်တုံးမှန်းအဖြစ်ဖမ်းဆီးရမိခဲ့တယ်လို့ဖော်ပြထားပါတယ်။ပြည်သူ့ပန်းနိုင်ငံကောက်ယူထားတဲ့မှတ်တမ်းတွေအရ2025ဇန်နဝါရီလမှစက်တင်ဘာလဒုတိယပတ်အထိအလင်းဝင်လက်နက်ချစစ်တုံးမှန်းစုစုပေါင်း2049ဦးအထိရှိခဲ့တယ်လို့သိရပါတယ်ခင်ဗျာ။အခုနောက်ဆုံးတင်ဆက်ပေးမယ့်စစ်ရေးသတင်းကတော့ KNDF တရင်စစ်တပ်စတင်ဖွဲ့စည်းခြင်း၄နှစ်ပြည့်ခန္ဓာကျင်းပပြုလုပ်တဲ့ဆိုတဲ့သတင်းပဲဖြစ်ပါတယ်။ဂီနီမျိုးသားကာကွယ်ရေးတပ်တရင်အမှတ်17စတင်ဖွဲ့စည်းခြင်း၄နှစ်ပြည့်ခန္ဓာကိုကျင်းပပြုလုပ်ခဲ့တယ်လို့KNDF B11 ကထုတ်ပြန်ထားပါတယ်။အခမ်းအနားမှာတရင်လှုပ်ရှားနေမျိုးရှိတပ်မှုများကြာဆုံးရဲဘော်မိပါများရဲဘော်မိပါများနဲ့ရမီရဖများကပါဝင်တက်ရောက်ခဲ့ကြတယ်လို့ဆိုပါတယ်။အခမ်းအနားမှာကြာဆုံးရဲဘော်မိသားစုဝင်တွေကိုဂုံပြူမှတ်တမ်းလွှာပေးရခြင်းကိုလက်အင်ကပေးဆက်ခဲ့ရတဲ့ရဲဘော်များအားဂုံပြူခြင်းများကိုပြုလုပ်ခဲ့တယ်လို့သိရပါတယ်။ KNDF တရင်အမှတ်17ကို2021စက်တင်ဘာလ15ရက်နေ့မှာစတင်ဖွဲ့စည်းခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီရေးသတင်းကောက်လုံးချက်တွေကိုVideo Energy သတင်းတောက် Carshell နဲ့ဗရဲဘူးတို့ကပေးပို့ထားတာဖြစ်ပါလိမ့်ခင်ဗျာ
။စီသတင်းတွေကိုနားဆင်လို့အပြီးမှာတော့အခုဆက်လက်ပြီးပြည်တွင်းသတင်းတွေကိုကျွန်တော်ຫນွေဦးနိုင်ကဖတ်ကြားတင်ပြပြီးသွားမှာဖြစ်ပါတယ်ခင်ဗျာ။မင်္ဂလာပါခင်ဗျာ။အခုချိန်အားစပြီး Radio NUG ရဲ့မနက်ခင်းပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ကတော့ຫນွေဦးနိုင်ပါ။အခုပထမဆုံးတစ်ပုတ်အနေနဲ့ပြည်ထောင်စုအဆင့်အတင်းအစားတာစီမံအုပ်ချုပ်မှုအဖွဲ့ရဲ့တက်ဆေမြင့်ဆောင်2025အစည်းအဝေးကျင်းပပြုလုပ်တဲ့သတင်းကိုတင်ပြပေးပါမယ်။ပြည်ထောင်စုအဆင့်အတင်းအစားတာစီမံအုပ်ချုပ်မှုအဖွဲ့ရဲ့တက်ဆေမြင့်ဆောင်2025အစည်းအဝေးကို2025ခုနှစ်စက်တင်ဘာလ20ရက်နေ့မှာကျင်းပပြုလုပ်ခဲ့ရာပြည်ထောင်စုအဆင့်အတင်းအစားတာစီမံအုပ်ချုပ်မှုအဖွဲ့အဖွဲ့ဥက္ကဋ္ဌပြည်ထောင်စုဝန်ကြီးချုပ်မန်းဝင်းခိုင်တန်းဒုတိယဥက္ကဋ္ဌနဲ့အဖွဲ့ဝင်များဖြစ်ကြတဲ့တင်းအစားတာနဲ့တဘာပေါဝင်ချင်းထိန်းသိမ်းဝန်ကြီးဌာနပြည်ထောင်ရေးနဲ့လူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနကာကွယ်ဝန်ကြီးဌာနစီမံကိန်းဗန်နာရေးနဲ့ရင်း နည်းမြှုပ်နှံမှုဝန်ကြီးဌာနလျှက်စစ်နယ်စွမ်းအင်ဝန်ကြီးဌာနတို့မှပြည်ထောင်စုဝန်ကြီးများပြည်ထောင်စုဒုတိယဝန်ကြီးများနဲ့အတွင်းဝန်များပြည်ထောင်စုဝန်ကြီးချုပ်ယုံမှအတွင်းဝန်နဲ့ပြည်ထောင်စုအဆင့်တန်ဇာတာစီမံအုပ်ချုပ်မှုအဖွဲ့ရဲ့အတွင်းရေးမှုယုံအဖွဲ့တို့မှတာဝန်ရှိသူများတက်ရောက်ခဲ့ကြောင်းသတင်းရရှိပါသည်။အစည်းအဝေးမှာပြည်ထောင်စုအဆင့်တန်ဇာတာစီမံအုပ်ချုပ်မှုအဖွဲ့အဖွဲ့ဥက္ကဋ္ဌပြည်ထောင်စုဝန်ကြီးချုပ်မန်းဝင်းခိုင်တန်းကအဖွဲ့မှစကားပြောကြားခဲ့ပြီးတော့ပြည်ထောင်စုအဆင့်တန်ဇာတာစီမံအုပ်ချုပ်မှုအဖွဲ့အတွင်းရေးမှုကကုမြင့်ဆောင်2025ချိန်မြောက်အစည်းအဝေးဆုံးဖြတ်ချက်ဆောင်ရွက်ပြီးစီးမှုများနဲ့ရှေ့လုပ်ငန်းစဉ်ဆောင်ရွက်ပြီးစီးမှုများကိုတင်ပြခဲ့တယ်လို့သိရပါတယ်။တန်ဇာတာစီမံခန့်ခွဲမှုဆိုင်ရာကိစ္စရပ်များကိုတပ်ဆိုင်ရာကန်တာအလိုက်တာဝန်ရှိသူများကတင်ပြခဲ့ကြပြီးတော့တင်ပြချက်များနဲ့ပတ်သက်ပြီးတက်ရောက်လာကြတဲ့ဥက္ကဋ္ဌနဲ့အဖွဲ့ဝင်များကဝိုင်းဝန်းဆွေးနွေးအကြံပြုခဲ့ကြတယ်လို့သိရပါတယ်။ဆက်လက်ပြီးတော့ပြည်ထောင်စုအဆင့်တန်ဇာတာစီမံအုပ်ချုပ်မှုအဖွဲ့ရဲ့တစင်မြင့်ဆောင်2025အစည်းအဝေးဆုံးဖြတ်ချက်များနဲ့ရှေ့လုပ်ငန်းစဉ်များချမှတ်ခဲ့ကြပြီးတော့မှတ်တမ်းတက်ပုံရယူကာအစည်းအဝေးကိုရည်နာခဲ့တယ်လို့သိရပါတယ်ခင်ဗျာ။ဆက်လက်ပြီးစစ်တပ်ရဲ့ရွေးကောက်ပွဲဟာဒီမိုကရေစီအတွက်မဟုတ်အာဏာတည်မြဲရန်သာဖြစ်တယ်လို့ APHR ဥက္ကဋ္ဌပြောတဲ့သတင်းကိုတင်ပြပေးပါမယ်။လူခွင့်ရေးဆိုင်ရာအာဆီယံလွှတ်တော်ကိုယ်စားလှယ်များအဖွဲ့ APHR ရဲ့ဥက္ကဋ္ဌမာစီခရစ်စတီပါရန့်စ်က2025ခုနှစ်စက်တင်ဘာလ15ရက်နေ့မှာကျင်းပခဲ့တဲ့နိုင်ငံတကာဒီမိုကရေစီနေ့အခမ်းအနားမှာမြန်မာစစ်တပ်ကကျင်းပမယ်လို့ဆိုတဲ့ရွေးကောက်ပွဲဟာဒီမိုကရေစီရရှိရန်မဟုတ်ဘဲ၎င်းတို့ရဲ့အာဏာကိုတည်မြဲစေရန်အတွက်သာအသုံးချခြင်းဖြစ်တယ်လို့ကြက်သားစွာပြောကြားခဲ့ပါတယ်။အွန်လိုင်းမှာတဆင့်ကျင်းပခဲ့တဲ့အဆိုပါအခမ်းအနားမှာဥက္ကဋ္ဌဘယ်ရန့်စ်ကမြန်မာနိုင်ငံမှာရှိတဲ့အာဏာသိမ်းစစ်တပ်ရဲ့လုပ်ရပ်များဟာဒီမိုကရေစီကိုဖျက်ဆီးပြီးတော့ပြည်သူလူထုအပေါ်ရက်စက်ချမ်းကြုတ်တဲ့အကြမ်းဖက်မှုများကိုဖြစ်ပေါ်စေခဲ့ကြောင်းထောက်ပြခဲ့ပါတယ်။စစ်တပ်ကနေသူတို့ပြောနေတဲ့ရွေးကောက်ပွဲဆိုတာကလုံးဝတရားမဝင်ပါဘူး။ဒီလိုစစ်အုပ်ချုပ်ရေးနိုင်ငံရေးတိုက်ရိုက်ဖိနှိပ်မှုလွတ်လပ်မှုတွေအကုန်ဖိနှိပ်ထားချိန်မှာဘယ်ရွေးကောက်ပွဲမဆိုဘယ်တော့မှလွတ်လပ်ပြီးတော့တရားမျှတမှာမဟုတ်ပါဘူးလို့၎င်းကပြောကြားခဲ့ပါတယ်။2021ခုနှစ်ဖေဖော်ဝါရီလမှာစစ်တပ်ကတရားမဝင်အာဏာသိမ်းခဲ့မှုဟာဒီမိုကရေစီနှီးကျတိစောက်ထားတဲ့အဖွဲ့အစည်းများကိုဖျက်ဆီးခဲ့ပြီးတော့ပြည်သူထောင်ပေါင်းများစွာတက်ပြခံရပြီးတန်ပေါင်းများစွာအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတယ်လို့၎င်းကဆိုထားပါတယ်။ရွေးကောက်ခံကိုယ်စားလှယ်များဟာထောင်ချခံရခြင်းသို့မဟုတ်ဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေရတယ်လို့လည်းဖြည့်ဆွတ်ပြောကြားခဲ့ပါတယ်။သို့တော်လည်းဖိနှိပ်မှုများကြားမှမြန်မာပြည်သူလူထုရဲ့ထူးခြားတဲ့တတိနဲ့ဂုဏ်သိက္ခာဖြင့်တော်လှန်ရေးကိုဆက်လက်လှုပ်ဆောင်နေမှုကိုဘယ်ရန့်စ်ကကြီးကျူးဂုဏ်ပြုခဲ့ပြီးတော့ဒီမိုကရေစီအတွက်လွတ်လပ်စွာပြောဆို권စုဝေး권တင်းပင်းဖွဲ့စည်း권များကိုအပြည့်အဝပေးအပ်ရန်နဲ့နိုင်ငံရေးအကျဉ်းသားများအားချက်ချင်းလွှတ်ပေးရန်လိုအပ်ကြောင်းအလေးပေးပြောကြားခဲ့ပါသည်။ဒါအပြင်အမျိုးသမီးများလူငယ်များတိုင်းသားလူနည်းစုများနဲ့ဖေချင်ခံထားရတဲ့အတိုင်းအဝိုင်းများကိုဗဟုပြုတဲ့အလုံးပါဝင်နိုင်တဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တစ်ခုလိုအပ်ကြောင်းလည်း၎င်းကတောင်းဆိုခဲ့ပါသည်။ဒီမိုကရေစီဆိုတာလူတွေကိုချမ်းလက်ထားခဲ့လို့မရပါဘူး၊ချိန်ချောက်လို့မရပါဘူး၊အကြောက်တရားနဲ့တိဆောက်လို့မရပါဘူးလို့၎င်းကထပ်လောင်းပြောကြားခဲ့ပါသည်။ APHR အနေဖြင့်မြန်မာပြည်သူလူထုနဲ့အတူတကွသွေးစည်းညီညွတ်စွာယက်တည်ထားပြီးတော့စစ်တပ်ရဲ့အတူအယောင်ရွေးကောက်ပွဲများကိုလုံးဝရှုတ်ချကြောင်းနိုင်ငံတကာအတိုင်းအဝိုင်းအားစစ်တပ်ကိုငွေကြေးစည်းစိမ်မှုဖျက်တောက်ရန်နဲ့လူသားချင်းစာနာထောက်ထားမှုအကူအညီများပေးအပ်ရန်တောင်းဆိုထားပါသည်။မြန်မာပြည်သူတွေရဲ့ယုံကံလှုပ်ရှားမှုဟာကျမတို့ရဲ့ယုံကံလှုပ်ရှားမှုပဲဖြစ်ပါတယ်။မြန်မာပြည်သူတွေရဲ့မျှော်လင့်ချက်ဟာကျမတို့ရဲ့မျှော်လင့်ချက်ပဲဖြစ်ပါတယ်။အတူတကွကြိုးစားပြီးတော့ဆောင်ရွက်သွားကြမယ်ဆိုရင်မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ရရှိမြင့်မားလာမှာဖြစ်ပါတယ်လို့ ABHR ရဲ့ဥက္ကဋ္ဌမာစီခရစ်စတီပါရန့်စ်ကညှိကုံးချုပ်ပြောကြားခဲ့ပါတယ်ခင်ဗျာ။ဆက်လက်ပြီးတော့အာဏာသိမ်းစစ်တပ်ရဲ့တရားမဝင်အတုအယောင်ရွေးကောက်ပွဲကိုလက်မခံကြောင်းတိုင်းဟင်းသားလူမျိုးများကောင်စီနဲ့ Federal Unit အဖွဲ့များအသိပေးတဲ့သတင်းကိုတင်ပြပေးပါမယ်။အာဏာသိမ်းစစ်တပ်ရဲ့တရားမဝင်အတုအယောင်ရွေးကောက်ပွဲကိုလက်မခံကြောင်းတိုင်းဟင်းသားလူမျိုးများကောင်စီ Multi Ethnic Councils MEC နဲ့ Federal Unit အဖွဲ့များကကြေညာချက်ထုတ်ပြန်ထားပါတယ်။ပြည်내အားကောင်းရေးမှပြည်ထောင်စုအားကောင်းရေးအခြေခံ Federal ချင်းကပ်မှု Borderland Federalism Approach ဖြင့်အနာဂတ် Federal Democracy ပြည်ထောင်စုကိုတည်ဆောက်သွားရန် MEC အနေဖြင့်သဘောတူထားကြောင်းနှစ်ပေါင်း80ခန့်ကင်ဆွေးကျင့်သုံးလာတဲ့တပြည်တောင်ဗဟုချုပ်ကန့်မှုစနစ်နဲ့ဆရာနာရှင်စနစ်တို့ကိုချုပ်ငြိမ်းစေပြီးတော့ကိုစားပြုမှုနဲ့တာဝန်ယူမှုတာဝန်ခံမှုအားကောင်းတဲ့ခေပြောင်းစနစ်ပြောင်းနိုင်ငံတစ်ကိုတည်ဆောက်သွားမယ်လို့ဆိုလိုထားပါတယ်။လာမယ့်ဒီဇင်ဘာလ28ရက်နေ့မှာဆရာနာရှင်စနစ်တက်ဆိုးရှည်စီရေးရလက်ကိုလူတလူပုံဖော်ရယူနိုင်တဲ့တရားမဝင်အတူရောင်ရွေးကောက်ပွဲကိုအာဏာသိမ်းစစ်တပ်ကစတင်ကျင်းပသွားဖို့ကြေညာထားပြီးတော့ဒါဟာအာဆီယံရဲ့ဘုံသဘောတူညီချက်5ရက်ကိုပြောင်းပြောင်းတင်းတင်းဆန့်ကျင်နေတဲ့အပြင်တိုင်းသာပြည်သူတရက်လုံးရဲ့စံထားနဲ့လည်းဆန့်ကျင်နေတယ်လို့ MEC က ထောက်ပြထားပါသည်စစ်တပ်ရဲ့အတူရောင်ရွေးကောက်ပွဲကတိုင်းဒေသတော်လှန်အင်အားစုများနဲ့ Federal Unit အဖွဲ့အစည်းများလိုလားတဲ့ Federal ပြည်ထောင်စုကိုတည်ဆောက်နိုင်မှာမဟုတ်တဲ့အပြင်မြန်မာနိုင်ငံရေးပဋိပက္ခကိုရေရှည်ဖြစ်စေနိုင်ကြောင်းဒီမိုကရေစီအရေးလူအခွင့်အရေးအမျိုးသားတန်းတူရေးနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ဖော်ဆောင်နိုင်ရန်ပုံမူခက်ခဲလာမှာဖြစ်တယ်လို့ဆိုပါတယ်တိုင်းဒေသလူမျိုးများကောင်စီနဲ့ Federal Unit အဖွဲ့အစည်းများအနေဖြင့်အနာဂတ် Federal Democracy ပြည်ထောင်စုတည်ဆောက်ရေးကိုကြီးမားထားတာနဲ့အညီအသွင်ကူးပြောင်းရေးကာလအစိုးရတရက် Transitional Federal Democratic Government TFDG ပေါ်ပေါက်ရေးအတွက် Federal အသွင်ကူးပြောင်းရေးကာလဆိုင်ရာအခြေခံဥပဒေ AFTA ရေးဆွဲရေးလုပ်ငန်းများကိုအစဉ်တစိုက်ဆောင်ရွက်လျက်ရှိကြောင်းကိုလည်းအတည်ပြုထားပါသည်။ဒါကြောင့်အာဏာသိမ်းစစ်တပ်ကတရားမဝင်ကျင်းပပြုလုပ်သွားမည့်အထူးရောင်ရွေးကောက်ပွဲကိုတိုင်းသားလူမျိုးများကောင်စီ MEC နဲ့ Federal Unit အဖွဲ့အစည်းများကနိုင်ငံရေးအရာလုံးဝလက်ခံသွားမှာမဟုတ်ကြောင်းနိုင်ငံကအနေနဲ့ရွေးကောက်ပွဲကိုအသိမှတ်ပြုခြင်းပူးပေါင်းဆောင်ရွက်ခြင်းများမပြုလုပ်ကြရန်တိုက်တွန်းထားပါသည်။အဆိုပါပူးတွဲထုတ်ပြန်ချက်ကိုကရင်နီအမျိုးသားတိုးတက်ရေးပါတီ KNPP ၊ကရင်အမျိုးသားအစည်းအရုံး KNU ၊ချင်းအမျိုးသားတပ်ဦး CNF ၊မွန်ပြည်သစ်ပါတီ၊ဆရာနာရှင်တိုက်ဖြတ်ရေး NMSBAD ၊တအောင်ပြည်ကောင်စီ TLC ၊ပအိုးအမျိုးသား Federal Council PNFC ၊မွန်ပြည် Federal Council MSFC ၊ကရင်နီပြည်အတိုင်းအမြံကောင်စီ KSCC ၊အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံ WLB လာဟုဒီမိုကရက်တစ်အစည်းအရုံး LDU စကိုင်းဖက်ဒရယ်ယူနစ်ဒေါ်လိုင်းအင်အားစုများနဲ့မန္တလေးနိုင်ငံရေးစင်းကြံဖြစ်မြောက်ရေးအဖွဲ့ OFMPP တို့ကပူးပေါင်းထုတ်ပြန်ခဲ့တာဖြစ်ပါတယ်ခင်ဗျာဆက်လက်ပြီးတော့သွေးစွန်းလက်ဖြင့်ငင်းချင်းဤကန့်လန့်သည့်အကြမ်းဖက်စစ်တပ်ကိုမြေသူကယုံကြည်နိုင်မလဲလို့ KNU မေးခွန်းထုတ်တဲ့သတင်းကိုတင်ပြပေးပါမယ်မြန်မာနိုင်ငံတဝန်းငင်းချင်းဤဆွေးနွေးမှုများပြုလုပ်နေတယ်လို့အာဏာသိမ်းစစ်တပ်ကထုတ်ပြန်ကြေညာတော့လေလက်တွေ့မှာကရင်အမျိုးသားအစည်းအရုံး KNU ရဲ့ကော်တူးလေအုပ်ချုပ်နယ်မြေများအပါအဝင်နိုင်ငံအနှံ့ပြားမှာလူခွင့်ရေးချိုးဖောက်မှုများဆက်လက်ကျူးလွန်နေကြောင်း KNU လူခွင့်ရေးကော်မတီကစက်တင်ဘာလ27ရက်နေ့အပြည်ပြည်ဆိုင်ရာငြိမ်းချမ်းရေးနေ့မှာသတင်းထုတ်ပြန်ပါတယ်။2025ခုနှစ်ဇန်နဝါရီလမှဩဂုတ်လအတွင်းကော်တူးလေနယ်မြေများမှာအာဏာသိမ်းစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုလက်နက်ကြီးပစ်ခတ်မှုဒရုန်းတိုက်ခိုက်မှုများအပါအဝင်အကြမ်းဖက်လှုပ်ရှားမှု1289ကြိမ်ထက်မနည်းကျူးလွန်ခဲ့ကြောင်းထူလုံရက်များကြောင်းအပြစ်မဲ့အရက်သားများတည်ဆုံခဲ့ရပြီးတော့အိမ်တော်စုများ၊ကျောင်းများ၊ဆေးရုံများနဲ့ဘာသာရေးအဆောက်အအုံများပျက်စီးခဲ့ရကြောင်းထောင်ထဲချတဲ့ပြည်သူများနေရဲဆွန့်ခွာထွက်ပြေးခဲ့ရကြောင်းအသိပေးထားပါတယ်။စစ်မှန်သောငြိမ်းချမ်းရေးရရှိရန်အကြမ်းဖက်မှုများရပ်တန့်ရန်လိုအပ်ကြောင်းစစ်တပ်ရဲ့လုပ်ရများဟာ၎င်းတို့ရဲ့ငင်းချင်းရေးဆိုင်ရာပြောဆိုချက်များနဲ့လုံးဝကွဲလွဲနေကြောင်းထောက်ပြထားပါရီအပြည်ပြည်ဆိုင်ရာငင်းချင်းရေးနေ့မှာ KNU ကကဘာမြေကြီးငင်းချမ်းဖို့ယခုကစလှုပ်ဆောင်စုဟူတဲ့ဆောင်ပုဒ်ဖြင့်အကြံဖတ်မှုများရပ်တန့်ရန်နဲ့လူခွင့်ရေးများကိုလေးစားလိုက်နာရန်တိုက်တွန်းထားပြီးတော့သွေးစွန်းလက်ဖြင့်ကန်သောငင်းချမ်းရေးအားမိသူကယုံကြည်ပြီးလက်ကမ်းပေးနိုင်မည်နီလို့လည်းမေကွန်းထုတ်ထားပါတယ်ရေရှည်တည်တံသောငင်းချမ်းရေးအတွက်တန်းတူရေးကိုပိုင်ပြဋ္ဌာန်းခွင့်နဲ့တိုင်းသားများရဲ့နိုင်ငံရေးအခွင့်အရေးများကိုအတိအမှတ်ပြုရန်လိုအပ်ကြောင်း KNU ကအလေးပေးပြောကြားထားပါတယ်ဒါ့အပြင်နိုင်ငံကအတိုင်းအဝိုင်းမြန်မာနိုင်ငံမှာရှိတဲ့သက်ဆိုင်သူများနဲ့ငင်းချမ်းရေးကိုတံပိုးထားသူများအားလုံးနဲ့လက်တွဲကလွတ်လပ်မှု Federal စနစ်နဲ့တာဟာဇာတာဖြစ်တဲ့အနာဂတ်ကိုတည်ဆောက်ရန်ကြိုးပမ်းသွားမှာဖြစ်ကြောင်းထုတ်ပြန်ထားပါတယ်ခင်ဗျာဆက်လက်ပြီးတော့တိုချိုမြို့မှာမြမအရေးဝင်ရောက်ဆွတ်ဖက်နေတဲ့တရုတ်ကွန်မြူနီအစိုးရကိုကန့်ကွက်တဲ့ချီတက်ဆန္ဒပြပွဲပြုလုပ်တဲ့တဲ့တင်ကိုတင်ပြပေးပါမယ်။စက်တင်ဘာလ27ရက်နေ့မှာဂျပန်နိုင်ငံတိုချိုမြို့မှာမြမအရေးဝင်ရောက်ဆွတ်ဖက်နေတဲ့တရုတ်ကွန်မြူနီအစိုးရကိုကန့်ကွက်တဲ့ချီတက်ဆန္ဒပြပွဲပြုလုပ်ခဲ့ကြောင်း NUG ဂျပန်နိုင်ငံဆိုင်ရာကိုယ်စားလှယ်ရုံးမှတင်ထုတ်ပြန်ထားပါရီ။တရုတ်ကွန်မြူနီအစိုးရဟာဗန်တောင်းသဘောတူညီချက်အားချိုးဖောက်ကမြမအရေးဝင်ရောက်ဆွတ်ဖက်နေမှုများအကြမ်းဖက်စစ်တပ်အပေါ်လက်နက်နဲ့နည်းပညာထောက်ပံ့နေမှုများငွေဥတော်လိုင်းအင်အားစုများနဲ့ EOS အများအပေါ်အလွန်အကျုံဖိအားပေးအကြက်ကင်နေမှုများချက်ချင်းရက်တန့်ရန်နဲ့အကြံပဲစစ်တပ်ပြုလုပ်မဲ့ရွေးကောက်ပွဲကိုလုံးဝမထောက်ခံရန်စန္ဒပြတောင်းဆိုခဲ့ကြတယ်လို့သိရပါတယ်ခင်ဗျာဆက်လက်ပြီးတော့စကိုင်းဒေသမှာအာဏာသိမ်းစစ်တပ်ရဲ့ရွေးကောက်ပွဲအတုကိုစန့်ကျင်သည့်ဆိုင်ကယ်တပိတ်ပြည်သူလူထုလှုပ်ရှားမှုပြုလုပ်တဲ့တဲ့ရင်ကိုတင်ပြပေးပါမယ်စကိုင်းတိုင်းဒေသကြီးမှာရှိတဲ့ရင်းမပင်ဆလင်းကြီးမုံရွာမြို့နယ်များနဲ့ရန်ကုန်မြို့မှပြည်သူလူထုလှုပ်ရှားမှုအင်အားစုများဟာအာဏာသိမ်းစစ်တပ်ရဲ့အထူးရောင်ရွေးကောက်ပွဲအစီအစဉ်ကိုဆန့်ကျင်တဲ့အနေဖြင့်ဆိုင်ကယ်တပိတ်လှုပ်ရှားမှုတရက်ကိုစက်တင်ဘာလ27ရက်နေ့မှာစူပေါင်းဖော်ဆောင်ခဲ့ကြောင်းသတင်းရရှိပါရီအဆိုပါလှုပ်ရှားမှုဟာစစ်တပ်ရဲ့မြေပြင်နဲ့ဝေးဟင်မှအကြမ်းဖက်တိုက်ခိုက်မှုများကိုရင်ဆိုင်နေရတဲ့အညာဒေသမှပြည်သူများရဲ့ဖက်စစ်စစ်အုပ်စုအပေါ်ပြင်းထန်စွာနှာကြီးမှုများကိုထင်ဟပ်စေပြီးတော့ဒေသခံများဟာစစ်တပ်ရဲ့ရက်စက်ကြမ်းကြုတ်မှုများနဲ့ရွေးကောက်ပွဲအတုကိုပြင်းပြင်းထန်ထန်ယုံမုံကြောင်းထုတ်ဖော်ပြသခဲ့တယ်လို့သိရပါတယ်ပြည်သူတော်လှန်ရေးကြီးမှပြည်သူသားလင်အထူးကပါပြည်သူလူထုထောက်ခံပါဝင်နေသည်၍ဒီတော်လှန်ရေးကရှေ့ကိုဦးတည်ရှေ့ရှုနေမှာပါပဲပြည်သူအားလုံးအနေနဲ့လည်းအာနာယူစီအုပ်စုကိုငုံမခံပဲရာနီးနာ နီလန်းအစုံနဲ့တုံ့ပြန်နေကြဖို့လိုအပ်ပါတယ်လို့ဆိုထားပါတယ်။အာနာဒိန်စေအုပ်စုရဲ့ဖိနှိပ်မှုများကိုဆက်လက်ရင်ဆိုင်ရင်းတဦးနဲ့တဦးဝိုင်းဝန်းကူညီပြီးတော့တော်လန်ဟီခရီးကိုဆက်လက်ချီတက်ရန်တိုက်တွန်းထားပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတောက်ကာရှဲနဲ့ဗဒေဖိုးတို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။ဒီတွင်သတင်းလေးကိုနားဆင်ကြရတာပဲဖြစ်ပါတယ်။အခုဆက်လက်ပြီးတော့တော်လန်ဟေးကဗျာကန်တာမှာနေသွင်းနိုင်ရေးသားထားပြီးຫນွေဥမှုခန်းစားတင်ဆက်ထားတဲ့မျက်ချင်းနေဆိုတဲ့တော်လန်ဟေးကဗျာကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
။မျက်ချင်းနေမျက်ချင်းနေမနဲ့လင်းဖို့စပားဆိုင်ဖို့ဝါလုံးလေးရေးဖို့မျက်ချင်းနေမျက်ချင်းနေအဖေပခုံးမော်တက်အမေပါကိုနမ်းဖို့မျက်ချင်းနေရွှေစွန်ညိုကစားစွန်တော်ကတချင်းအတူဆိုဖို့ငတ်ချင်တယ်ငတ်ချင်တယ်ဖျားပွဲသွားဖို့ကောက်ရိတ်သိမ့်ဖို့ငတ်ချင်တယ်အုံမောက်ခတ်ဖို့တားရှင်ပြုတ်ဖို့ငတ်ချင်တယ်နွားစာကျွေးတလင်းနဲ့ညောင်ရီသွန်းဖို့ငတ်ချင်တယ်ငတ်ချင်တယ်တပြေတိကောက်ခနွဲတင်မြေပဲစွတ်ထနှောင်းတုပ်ဖို့ငတ်ချင်တယ်အိုးစီတီဒိုးပကရွှေယိုကနန်းနန်းဆက်ဖို့ငတ်ချင်တယ်ငတ်ချင်တယ်လက်ပတ်ကောက်ဇရက်ဆက်အမြဝင်အုတ်ကူသွင်းအယိုးပြမျောဖို့ငတ်ချင်တယ်ကြောင်းပြန်ဆက်ဖျားလူရွာပြန်ရောက်ဖို့ငတ်ချင်တယ်အိမ်မရှိတော့လို့ငတ်ချင်တယ်ဇပတ်ကြီးမရှိတော့လို့ငတ်ချင်တယ်အလောင်းကောက်ဖို့ငတ်ချင်တယ်ခွေးမောင်းထုတ်ဖို့ငတ်ချင်တယ်ငတ်ချင်းဟာရှင်ချင်းဖြစ်လို့ငတ်ချင်တယ်ငါတို့မှာတဲ့ကျင်းတာရှိလို့ငတ်ချင်တယ်။ညမိုးချုပ်ဖို့ငတ်ချင်တယ်။မြစ်ကိုငေးဖို့ငတ်ချင်တယ်။ပန်းတွေပွင့်ဖို့လက်ဆောင်စားဖို့နှွေဦးပွင့်ဖို့ငတ်ချင်တယ်။သွေးတည်အလံဖြစ်ကြောင်းပြဖို့ငတ်ချင်တယ်။ငတ်နေတာတေတာမဟုတ်လို့ငတ်ချင်တယ်။ငတ်ချင်တယ်ဟာငတ်ချင်တယ
်Radio NUG သတင်းရှင်များခင်ဗျာအခုဆက်လက်ပြီးတော့တိုင်းဟင်းသားဘာသာစကားအစီအစဉ်မှာတပတ်အတွင်းသတင်းတွေကိုမတူဘီချင်းဘာသာနဲ့ The Matubi Times ကတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
မတ်ပီချမ်းလမ်ကလုံးဖတ်ပေးကတူကိုမစားပိတ်ဒီငစိနီကလာငါယပ်နာကခအမ်တောင်နီကုန်ကလကငါစက်တမ်ဘာလာရထုံကွကောအထန်းစနာတာအဒန်းကဘန်ကဟန်လအုံးနီမတူထမ်းစန်လအုံးအခဏာအခါခုပိနေခလူဘဲနာထင်းနေတုံဖိဟမ်ကောင်းနေတူကိုင်တီပင်နမ်ခကလဝိုင်ဟမ်ကိစနာတာစီတီအက်ဖ်ဟခါလိုစက်တမ်ဘာနိလှရဲနေနာအောထန်လာချင်းခဘလဟခါခပွေချင်းလန်ဘဟိုမီယာနဲ့တိတော်ဌာနကတရဝင်းထောက်ခံစာအောင်ပရတာဟခါခပွေအလှဘန်လာချင်းနဲ့တုံစနာကုံထောင်းနေကုံကုလကုံငါစက်တမ်ဘာနိရှာနှင်လမ်ကလောအတူပါနိရှာနှင်ဟဲဖိဆဝလ်မပေါတိလာအောထန်ဒုံလုံငါတင်စာဟခါဒေတာဖနှီးခပွေခွေတာဒေတာတာဝန်ခံကထောက်ခံစာအိုမတာစေဆက်လာအုံဝေတီဒေတာတာဝန်ခံခခမအုံနာဒေတာခွေရနီထင်းနဲ့တုံစနာဖွေဟမ်ထောက်ခံစာထုတ်ပါဟမ်နဲ့ခပွေအလှဟမ်တာမြုံနဲ့တာဝန်ခံလက်မှတ်နဲ့နေဖွေထားရတီလာအချွေအဖော်ရဒေတာခွေရဖွေဟမ်နငရတာတတော်ယုံက3ရက်ကြိုတင်ရှောက်လွှာတင်ဟမ်ခပွေအလှကဖွေဟမ်နငရတာ9ရက်ကြိုတင်ရှောက်လွှာတင်ဟမ်အငေနီတဟေကစတေးမန့်ဟဲနဗာယုပရတာဘဟိုမြေယာနဲ့တတော်ဌာနကဥပဒေအရအေးယူလာအုံနီတလား CTF ဟခါလိုအတင်းစားပန်နီနာကချင်ရွှေကူခပွေက KIA လို့ဥက္ကနာတမဟာလှိခတ်ခွေကမွန်းပခါဒါစကောမရှင်လို့ကုမ္ထောင်းနေကုံကုလကုံငါစက်တမ်ဘာနေ့ရက်နေ့မင်းကြငါဝန်ကြောင်းနဲ့ဘုမ်အဒေသီတလာအောထန်ရက်လို့စကောမရှင်ကဘုမ်အဒေထောင်းတော့ငါလှန်လှိစရီထိုက်ဒီတလာကချင်အောထန်တင်းလမ်ကလုံအောထန်ရက်လို့ကချင်ပင်နမ်ခါကပ် KIO KIA အောထန်ကဟုတ်ကုံဘုံမူကြီးနော်ဘူးလို့စကောမရှင်လို့ဝန်ကြောင်းနဲ့ဘုမ်အဒေအောထန်ဟဲသ थुम ती अकडिक ने बंगहा कडांगोन असाइला कमिंग उथानतिला कचिन मीडिया तेंगा अछवे तेहेका बुम अदे थोंडोंगा थांगलेसरी दु क्लेक्वा लो बंगहा अनांगाइला अदांगुति थांग कुलेरुखो बंगहा अदांगुतिला मेंगला ओम सि कमिशन लो तेहेका बुम अथाकना मुन हेता केआईए लो मिलिट्री ट्रेनिंग साइहामला अतिमना मुन पखातिला मेंगला ओम थुमना नेशनल यूनिटी गवर्नमेंट एनयूजी मिनिस्ट्री ऑफ डिफेंस पितु गाक्वये टमरो सियोंग छौका अदांगा को पितु गाक्वये टमरो मंडले का अवेलिसरी ना मिलिट्री ट्रेनिंग ता अथेनला कसंग थाइतिला कुमथावनी कुंकुलकुमगा सेप्टेम्बर निलेक्वा नेना ओलथांगला मिलिट्री ट्रेनिंग हेता सासिंगना मुन पखारा साइला ओमति ट्रेनिंग आ बेसिक मिलिट्री एक्सरसाइज मिलिट्री स्ट्रेटजी सोल्जर ethics and discipline political knowledge and physical fitness asang puyu tila mingla om training asangna ceremony a pitu gakwaye tamaro siyong chho moko byuha byuha amat 63 tri byuha amat 513 tai yin ka ahamsa kha khpui ahamsa kha ne tawin khakhu kha bama pitu lwamyaw ye tamaro bpla ka ahamsa pakhat ne atlu revolution ka pilnam kharkap kha thu muwanti training kasang pilnam kharkap kha khamla thapei ul athui pau tela ug ministry of defense lo ol thang ala apalina India Mizoram Champaya ko o Myanmar refugee pakhata khosakdan athen padonga Mizoram thangnu organization YMA lo Koram la kup milham ayak saktila o thangyak lo om tehika amil sa thang he Royal Thamoy a aminati a omna khopuya khosakdan athen padonga yelkhat khuya alula milham kayak sagotila New Champaya branch YMA secretary lo Mizoram ol thang pakhate nga kumthawni kumkul kumga september niteret nena athui mizoram champaya he thawaiwing ko refugee la ko om khalkhel khak angen ta khosak then padonga koram la kup amil saksana kho om tila ming la om abatna a CDF Dai Sunna Kumli Tingna ceremony ta CDF Dai headquarter ne battalion khiba उमथाने कुंकुलकुमगा सेप्टेम्बर निकुलनि खातनेना अथेनला असायुतिला ओलथांगला रेवोल्यूशन कुमली खुया सिकाउंसी खरकाप तानाहा टाइपवेया हिंगलुंग कपे सीटीएफ डाइपिलनाम खरकाबैसोआ हिन्याना कनपेगुतिला अतंगसा तबुंगमुला CDF dai atung sikwenga military training kasang pui CDF minda soa omngai na kakhu ti CDF dai tha te ep omna hamla lungpok sahib sak ok ne taipwe atwe chong dang hamla kabom argan army aa alpha 36 data soa omngai na kakhu ti mahame sasaye phui omna thayam kayomuni tla CDF dai lo ol thangdong longa ateng sa
रेडियो डोंग लोंगा नतुन कंगाय खखता कोलखो काति याल तुम चोनि खात मिनजांग खनक परेले मिनि समथोमा 16 मीटर 17.79 मेगा हट डोंग लोंगा को नतुन थाइजंग देमतुबि थाम ओथा खनतुन बेसोआ जाल्ला ओमायना खखु असा बेदि मसे
Radio NUG ရဲ့သောတာရှင်မိဘပြည်သူများရှင်ကျမတို့ Radio NUG ရဲ့မနက်၈နာရီခွဲနဲ့ည၈နာရီခွဲတနေ့နှစ်ကြိမ်လိုင်းတူထုတ်လွှင့်မှုတွေကိုအောက်တိုဘာလဆန်းကစတင်ပြီးရန်နာတော့မှာဖြစ်တဲ့အကြောင်းအသိပေးအပ်ပါတယ်ရှင်။လာမယ့်အောက်တိုဘာလ၁ရက်နေ့ကစတင်ပြီး Radio NUG အစီအစဉ်တွေကို Facebook, YouTube, Spotify, TikTok နဲ့ live.radiong.org internet တို့ကနေပုံမှန်အတိုင်းဆက်လက်ထုတ်လွှင့်သွားမှာဖြစ်တဲ့အတွက်အစီအမပြတ်နားဆင်နိုင်ကြပါကြောင်းအတိပေးတင်ပြအပ်ပါတယ်ရှင
်ဒီက
ကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်လေးကိုခေတ္တရန်နာလိုက်ပါမယ်ရှင်။မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆိုပြကြပါလို့ရှင်။ Radio NUG ကိုမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ 19.9 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ95မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါလို့ရှင်။မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွင့်သူဖွေသားများကဆုတောင်းလိုက်ရပါတယ်။ San Francisco Bay Area အခြေဆိုင်မြန်မာမိသားစုများနိုင်ငံတကာကစေတနာရှင်များလို့အားပေးကြရတဲ့ Radio NUG ဖြစ်ပါလိမ့်ရှင်။အရေးတော်ပုံအောင်ရမည်။